င်းစရာအီမြင်ကဘာဟာစုပွက်ပုံမြင့်နေတဲ့ခေရောက်နေပြီလို့ကလသမကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနစ်ကဇူလိုင်23ရက်ကပြောခဲ့ပေါ်ပါတယ်
The era of global warming has ended. The era of global boiling has arrived.
ကဘာကြီးပူနွေးလာပြီဆိုတဲ့ခေတ်ကကုန်သွားပါပြီ။ကဘာကြီးစူပွက်နေတဲ့ခေတ်ရောက်နေပါပြီ။လေကရှူလို့မရ၊အပူဒဏ်ကခံလို့မရ။ပြီးတော့ရုပ်ကျွန်းလောင်စာကနေအမြတ်အစွန်းတွေရနေတာတွေနဲ့ရာသီဥတုတွေကဘာမှမဆောင်ရွက်တာလက်ခံလို့ကိုမရနိုင်ပါဘူး
။ကုလသမဂ္ဂမှာပြောကြားခဲ့တဲ့အဲ့ဒီအတန်ကြားရပြီးတစ်နှစ်မပြည့်ခင်ဒီနှစ်ဧပြီလမှာအပူဒဏ်ကြောင့်မြန်မာနိုင်ငံမှာလူ1500သေဆုံးတယ်လို့နယ်သာလန်နိုင်ငံအက်စတာဒမ်အခြေစိုက် Global Voices ကမေ9ရက်ကဖော်ပြပါတယ်။မကွေးတိုင်း6မြို့မှာဆိုလို့ရှိရင် 48.1 ဒီဂရီဆယ်စီယပ်ထိစာရင်းတင်အောင်ပူပြင်းခဲ့ပါတယ်။လက်တွေ့ခံစားရတဲ့ပူချိန်ကပိုများတယ်လို့အာရှတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကပြောပါတယ်
။နေရုပူချိန်ရတာအဲ့လောက်ဖြစ်နေပြီမဲ့တကယ်မြေပြင်မှာခံစားနေရတဲ့ပူချိန်ကနှစ်ဒီဂရီ3ဒီဂရီပိုတိုးပြီးတော့မှခံစားရတယ်ပေါ့။ဥမာ43ဖြစ်တယ်ဆို46လောက်ခံစားရတယ်ဒီတစ်ခါလေးမှာစချို့နေရာတွေမှာဆိုလို့ရှိရင်53လောက်တိဖြစ်တာလည်းရှိတယ်ပေါ့နော
်ဒါပေမဲ့မေလမှာအနောက်ဘက်ကရွေ့လာတဲ့လေပွေလှိုင်းတွေအချိန်နဲ့အပူပြန်တက်ပြီးတိမ်တွေဖြစ်ထွန်းအားကောင်းလာတဲ့အတွက်မိုးရွာလာတာမှုအပူချိန်လျော့သွားပါတယ်ပူလျော့သွားပြီးမှုပူပြင်းတဲ့ကိစ္စကဒီမှရင်ပြီးဆုံးသွားတာမဟုတ်ပဲနှောင်လဲဒီလိုပဲပူပြင်းနေပါဦးမယ်ရင်နံပြပြသဘာဝတောင်းဝင်ဖြစ်ဖြစ်ဓမ္မမှုကြောင့်မီးသွေးဖြစ်ဖြစ်ရုပ်ချင်းလွန်စာတွေပဲဖြစ်ပြီးဓာရီလောင်ကျွမ်းရာကထွက်လာတဲ့ဖန်လုံအင်ဓာမွေတွေကြောင့်ရာသီဥတုပြောင်းလဲရတယ်လို့သိပ္ပံပညာရှင်တွေကတင်ညီတဲ့ပြောကြပါတယ်2023မှာတကမ္ဘာလုံးကကာဗွန်နိုင်အောက်ဆိုက်တန်ချိန်ဘီလီယံ40ကျော်ထွက်ရှိပြီးဒီထက်ရုပ်ကျွန်းလောင်စာတွေလောင်ကျွမ်းရွာကထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ကတန်ချိန်39ဘီလီယံနီးပါးရှိတယ်လို့မနစ်ကဒီဇင်ဘာမှာထုတ်ပြန်တဲ့အမေရိကန်ကစတန်ဖို့ဒ်တက္ကသိုလ်သုတေသနစာရန်မှာပါရှိပါတယ်။ကမ္ဘာပတ်ဝန်းကျင်ပြဿနာတွေကိုတန်းစီချပြတဲ့ကမ္ဘာကြီးပုံနွေးတာနဲ့ရာသီဥတုပြောင်းလဲမှုကအရှိဆုံးကရှိနေပါတယ်။သူနာမှာတစ်တော်ပြုံးနှီးမှုလေတုအရေးအသွေးတောက်ရည်သုံးရည်ဆွပစ်ပစ္စည်းရေကြီးမိုးကောင်ရေခဲပြင်အရေးပြောသမုတ်တရာပူနွေးစတာတွေတစီတန်းရှိနေပါတယ်။အမေရိကအခြေစိုက်ကမ္ဘာတစ်တော်စောင့်ကြည့်အဖွဲ့ကမြန်မာတစ်တော်ဖုံးလွှမ်းတဲ့ area နဲ့ဆုံးရှုံးရတဲ့ area ကိုအကြောင်းခြေပြထားတဲ့မြေပုံကိုကြည့်ရင်ဆုံးရှုံးတဲ့ area ကပုံများပါတယ်။2002ကနေမနစ်ကထိသဘာဝဆုဆိုတော့16ရာခိုင်နှုန်းပြုံးနေတယ်လို့လည်းပြောပါတယ်။တစ်တော်အရာရှိဟောင်းတယောက်ကတော့ကျောင်းသားဘဝကတွေ့ခဲ့တဲ့တော်မျိုးပြန်ရဖို့မလွယ်ဘူးလို့မှတ်ချက်ပေးပါတယ်
ကျွန်တော်တို့တက္ကသိုလ်ကျောင်းသားဘဝသိဉာဏ်ကြီးတို့ဉာဏ်ကြီးတာတရားကျဝိုင်းတာဆိုအဲ့ဒါဝင်လို့မရဘူးအမြင်တော်ကြီးဆိုလို့ရှိရင်ဘောင်တင်းဖောရက်ဆိုပြောယူတာကွန်ဖက်3လေးတိရအခုဆိုလို့ရှိရင်ဒီကောင်တော့ဘယ်မှာပြင်းနေဆိုရင်မအားရည်ဒီခပ်ပြမရတော့ဘူ
းဒီတော်တွေကကဘာကူပူနွေးစီတဲ့ကာဗွန်ကိုဆုပ်ယူထားပြီးတော်တွေခုတ်လိုက်တိုင်းသူ့စီမှာတိုးလောင်ထားတဲ့ကာဗွန်နိုင်အောက်ဆိုက်တွေကိုလေထုထဲရောက်စေတဲ့အတွက်ကဘာကြီးပိုလို့ပူမြိုက်နေရတာပဲဖြစ်ပါတယ်